Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့ဒီကနေ့မနေ့ပိုင်းထိစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ188တန်းကျော်နဲ့သေဆုံးသူ4တန်းရှိပြီဖြစ်ပါတယ်။တကဘာလုံးမှာကာကွယ်ဆေးထိုးပြီးတဲ့သူအရေအတွက်က1ဘီလီယံကျော်ရှိပါတယ်။အစောပိုင်းနှုန်းကတော့ American ကထိုင်ဝမ်ကိုကာကွယ်ဆေး9သိန်းခွဲပို့ပေးမယ်လို့ကြေညာပေးထားတာကိုအခုကာကွယ်ဆေး 23.5 တန်းထိတိုးပြီးတော့ပို့ပေးမယ်လို့ပြောပါတယ်။ American အနေနဲ့ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးတန်း80အထိပေးပို့လှူဒန်းဖို့စီစဉ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ့်အိုလံပစ်အားကစားပွဲစဉ်တွေမတိုင်ခင်မှာရောက်လာတဲ့ယူဂန်ဒါနိုင်ငံသားအားကစားသမား9ဦးကတဦးမှာကိုဗစ်ကူးစက်နေတာကိုတွေ့ရကြောင်းသူကိုတိကျခွဲစောင့်ကြည့်ထားတယ်လို့ AP သတင်းကဖော်ပြပါတယ်။ကိုဗစ်ကူးစက်သူတန်း30နီးပါးရှိတဲ့အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 5,800 ကျော်ရှိပါတယ်။American ကကူးစက်သူ 33.5 တန်းနဲ့တကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်ပါတယ်။ Brazil နိုင်ငံက American ပြီးရင် COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်ပြီးအခုထိသေဆုံးသူ9သိန်းကျော်ရှိတယ်လို့ Brazil ကျန်းမာရေးဌာနကစနေနေ့ကပြောပါတယ်ရှင်။